ဖွဲ့စည်းပုံအခြေခံဥပဒေမှာကြားမခွဲခြားတဲ့ဥပဒေတွေကိုပြောင်းကိုပြောင်းရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။နေပြည်တော်မှာတောက်ကြနေကကျင်းပတဲ့နိုင်ငံရေးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအလုံးယုံဆွေးနွေးပွဲမှာမြန်မာလွတ်တော်အတွင်းအမျိုးသမီးတွေရဲ့အကျိုးစီးပွားတိုးမြှင့်ဖော်ဆောင်နိုင်ရေးကိုဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီရှင်။ဒီဆွေးနွေးပွဲမှာ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကမြမနိုင်ငံရေးနယ်ပယ်တွင်အမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောသွားပါတယ်။အထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေမှာကြားမမခွဲခြားပါဘူးလို့ရေးသားထားပေမဲ့လက်တွေ့မှာခွဲခြားထားတဲ့ချက်တွေရှိနေတယ်လို့သူကထောက်ပြပါတယ်။လွတ်တော်တွင်ဥပဒေပြဋ္ဌာန်းရေးမဲခွဲဆုံးဖြတ်တဲ့အခါမှာ25ရာခိုင်နှုန်းပါနေတဲ့တက်မတော်သားတွေထဲမှာအမျိုးသမီးတွေမပါဝင်တဲ့အချက်ကအထင်ရှားရှိနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
ဒါကြောင့်ဒီဖွဲ့စည်းပုံခြေကဥပဒေကိုပြောင်းဖို့ပြောင်းအောင်ပြောတော့တာဖွဲ့စည်းပုံခြေကဥပဒေကြားမှာခွင့်ကြားမှုတွေချုပ်ဆိုတယ်အချို့ပုံပါတွေမှာကြည်လိုက်လို့ရှိရင်ကြားမှာခွင့်ကြားခြင်းရှိတယ်တခြားမပြောရင်ဘုရားစိုးစောရတယ်ဒီမှာပြောပါတဲ့အတိုင်းပဲဒီဖွဲ့စည်းပုံခြေကဥပဒေကိုပြင်ကျင်လို့ရှိလို့ရှိရင်85ရာခိုင်နှုန်းကျော်ရအောင်85ရာခိုင်နှုန်းကျော်ရအောင်ပဲဆိုတော့တော်တော့ကိုယ်စားလှယ်တွေကသဘောပေါက်မှာဖြစ်တယ်တော့ကိုယ်စားလှယ်တွေမှာမြို့ပြပြောင်းပါတယ်ရောက်မှာပါအဲ့တော့အမျိုးသားတွေကဆုံးဖြတ်မယ်ဆိုတဲ့ပုံစံဖြစ်နေဘူးလားအဲ့ဒါအကြောင်းမှခွဲခြားခြင်းမဟုတ်ဘူးလားအဲ့တော့ကျမတို့ဒီလိုအကြောင်းမှခွဲခြားခြင်းကဖွဲ့စည်းပုံခြေကဥပဒေကလက်မခံလို့ပါဆိုလို့ရှိရင်ဖွဲ့စည်းပုံခြေကဥပဒေကိုပြန်ကုတ်ပြင်ရမယ်ဘာဖြစ်ဆိုအတွေးမှာကိုအရှိန်အောင်ဘူးလေလိမ့်ဆောင်လို့ဖြစ်ပါတယ်
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းကလည်းမြန်မာအမျိုးသမီးလွတ်တော်ကိုယ်စားလှယ်ဦးရေ400ခိုင်နှုန်းပဲရှိနေတယ်လို့ဆိုပါတယ
်လွတ်တော်ထဲမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခက်အခဲတော့တော်တော်လေးကိုနေတယ်ပေါ့ဟိုပါဝင်မှုကြားနေတော့လည်းနေတယ်တော့ပြင်ပအခက်အခဲဆိုလို့ရှိရင်လည်းအဲအထက်ဘက်ဆုံးဖြတ်နိုင်တဲ့နေရာကိုရလာတဲ့ရောက်တဲ့အမျိုးသမီးတွေဆိုတာအတော့နေပါတယ်
ဒါကြောင့်လွှတ်တော်တွင်အမျိုးသမီးရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရွေးဆွဲဖို့ဆွေးနွေးတဲ့ကိစ္စရပ်တွေမှာအခက်အခဲတွေရှိနေတယ်လို့လည်းဒေါ်ဖြူဖြူတင်းကပြောပါတယ
်။အခက်အခဲဆိုတဲ့အခါကျတော့ကျွန်တော်ဒီနေ့ဒီချိန်ကဥပဒေတွေပြင်ဆင်ရမှာလေးရှိတယ်နော်။တခြားကတော့အမျိုးသမီးနဲ့ပတ်သက်တဲ့ဥလတ်တော်ဖြစ်နေတဲ့ပြဿနာရပ်တွေရှိတာပေါ့နော်။အဲ့လိုပြဿနာရပ်တွေဆိုအခုဆိုရင်အမျိုးကလေးတငယ်ကလေးကိစ္စတွေရှိမယ်။ဟောလက်ထက်ကိညာချင်းဆိုင်ရာဥပဒေတွေရှိမယ်။ဒါကြီးကျမတို့ပြင်ဆင်တော့မယ်ဆိုလို့ရှိရင်ကျမတို့လည်းလေးပြဿနာရှိနိုင်တယ်လို့မြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်အမျိုးသမီးအင်အားအတော့နေတယ်ပေါ့နော်
ကနအသည်တိမှာမြမမျိုးသမီးတွေရဲ့ဥဆောင်မှုတိုးမြင့်နိုင်ဖို့အစိုးရအပါအဝင်အားလုံးဝိုင်းဝန်းစူးစမ်းလှုပ်ဆောင်ဖို့လိုတယ်လို့လည်းတော်ဖြူဖြူတင်းကဆိုပါတယ်
။ဆောင်မတန်းသူအခွင့်အရေးဆိုရဲကျေကဣရှုရီရတဲ့တအားကိုမြန်မာလာခဲ့တယ်။အဲ့ဒီလိုပဲတကယ်ကိုအမျိုးသမီးအနေနဲ့ကလည်းဒီနိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့နေရာတွေမှာတက်တက်ကြွကြွနဲ့ဥဆောင်တဲ့အခွင့်အရေးပါဝင်မှုလည်းအတော်လေးကိုအဆင်သင့်ဖြစ်နေတာကိုတွေ့ရတယ်။အဲကြောင့်မို့အဆင်သင့်ဖြစ်နေတဲ့အမျိုးသမီးတွေကိုအလုံးအောင်ပူပေါင်းပြီးတော့အခက်အခဲတခုခုမှာဥဆောင်နိုင်တဲ့နေရာမှာပါလာဖို့ဆိုတာအစိုးရအနေနဲ့ဒီဥပဒေတွေရေးဥပဒေတွေသတ်မှတ်ပြီးတော့ဆုံးဖြတ်နိုင်တဲ့နေရာရောက်ဖို့တက်ကိုကြိုးစားစီတင်တယ်။နောက်တစ်ချက်ကကြတော့လေအမျိုးသမီးတွေကိုယ်တိုင်ရဲ့အရင်ကအစွဲတွေကျောင်းရဲ့တလီတုံးတန်းတွေကိုခဏလောက်ထားပြီးတော့ကျောင်းအမျိုးသမီးရဲ့အခက်အခဲတာပို့ပြီးတော့တို့မြင်အောင်လို့ဝိုင်းဝန်းပြီးကြိုးစားဖို့လိုတယ်လို့လည်းကျွန်မအနေနဲ့မြင်ပါတယ
်။ဆွေးနွေးပွဲမှာလည်းမြန်မာအမျိုးသမီးတွေအနေနဲ့ဒီခွဲခြားမှုတွေကိုကြော်လွှားပြီးကိုယ့်ကိုယ်ကိုယုံကြည်ချက်နဲ့စူးစမ်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါအပြင်အခြားနိုင်ငံတွေမှာလွတ်တော်ထဲမှာအမျိုးသမီးဦးရေ27ရာခိုင်နှုန်းထိရှိနေတယ်လို့လည်းပြောဆိုသွားပါတယ်။နိုင်ငံရေးမှာအမျိုးသမီးတွေရဲ့ဥဆောင်မှုအလုံယုံဆွေးနွေးပွဲကိုမြန်မာအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပြင်အရှေ့တောင်အာရှနိုင်ငံတွေနဲ့မွန်ဂိုလီးယား၊ပါကစ္စတန်၊ဂျာမနီ၊စပိန်တောင်ကိုရီးယားကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်